ဆရာကြီးဒီလိုပါရှင့်ဒီရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌပေါ့နော်ဒီကော်ဖီအာနန်နဲ့ဒီအဖွဲ့ဝင်တွေပေါ့နော်ရဲ့ဟိုရခိုင်ပြည်နယ်ကိုလာရောက်ဖို့ရှိတယ်ဆိုပြီးတော့ဟိုကြားပါတယ်ဒီလိုလာရောက်တဲ့နေရာမှာပေါ့နော်ဆရာတို့ဒီအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့ရောဘယ်လိုတွေ့ဆုံမှုတွေများရှိနေမလဲလို့ပါရှင့်
ရင်းနှီးသူတို့ရောက်ပါမယ်တာဝန်ရှိရင်ကျွန်တော်တို့ဒီမှာရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိရသူတွေနဲ့တွေ့ဆုံလို့ဒုက္ခကိစ္စလေးတာနေနိုင်ဆွေးနွေးပါဖြစ်ပါဘူးကြီးချုပ်အားရသလိုရှိရင်ဝန်ကြီးချုပ်တက်မှာဝန်ကြီးချုပ်မရှိတဲ့ဒီမှာရှိတဲ့ဝန်ကြီးတွေနဲ့ပဲတွေ့ဆုံမှာဖြစ်ပါအဲဒီကော်မရှင်အဖွဲ့ဝင်တွေအနေနဲ့ပေါ့နော်ရခိုင်ပြည်နယ်အတွင်းကဘယ်မြို့နယ ော့ခွင့်ပြုပါတယ်ဒါပေမဲ့ဟိုဇာတိဥတုအခြေအနေနဲ့အချိန်ရရှိမှုပေါ်တော့မူတည်တာပေါ့သွားကျင်တာအားလုံးတော့ရကြင်မှရမှာပေါ့ကျွန်တော်တို့ကတော့သူသွားကျင်တဲ့နေရာအားလုံးတော့သွားလို့ရအောင်တော့ကျွန်တော်စီစဉ်ပေးမှာဖြစ်ပါတယ်လုံချုံရေးပိုင်းနဲ့ပတ်သက်လို့လုံချုံရေးနဲ့ပတ်သက်တဲ့တာဝန်ရှိတဲ့သူအားလုံးကဌာနတွေကသူဆောင်ရွက်ပြီးဖြစ်သွားတယ်
ကျမတို့ကြားတလောက်ဆိုရင်ပေါ့နော်မောင်တော်မျိုးနယ်တဲရပေါ့နော်ပြိပခတွေကြောင့်ဒီရွာလုံးကျွမီရှုခံရတဲ့ဒီဝါဘိတ်တို့ကြက်ရိုးပြင်းတို့ရွာမတို့ဌာကြီးဆားတို့ပေါ့နော်ဒီကျေးရွာတွေကိုကော်မရှင်ဘက်ကပေါ့နော်သွားရောက်ဖို့တင်ပြထားတယ်ဆိုပြီးတော့သိရတယ်ဆရာရေဆရာတို့ဘက်ကရောဒါကိုခွင့်ပြုပေးသွားဖို့များရှိမလားလို့ပါရှင
်ကော်မရှင်နဲ့ပတ်သက်လို့ဒီရခိုင်ပြည်နယ်မှာသူ့အနေနဲ့လွတ်လွတ်လပ်လပ်လုံးလို့ရအောင်ကျွန်တော်တို့ကခွင့်ပြုပေးနေတာဖြစ်ပါတယ်ဒီကိစ္စသွားကျင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကရောက်လဲဖို့ပြင်မှာဖြစ်ပါ
အရင်ကဒီကော်မရှင်အနေနဲ့လာတဲ့အခါမျိုးမှာတို့ဟိုသွားချင်တဲ့နေရာဒေသတွေကိုမရောက်ခဲ့ဘူးဆိုတော့အသက်မျိုးတွေလည်းကြားနေရတာမျိုးရှိတော့လေဟိုဒီတစ်ချိန်မှာတော့ဒါတို့သွားချင်တဲ့နေရာမျိုးတွေကိုသွားခွင့်ရနိုင်မယ်အနေထားမျိုးတွေရှိမယ်ဆိုတော့သဘောမျိုးပြောနိုင်မလားဆရာ
ဒီမှာရခိုင်ပြည်နယ်မှာဇာတိဥတုအခြေအနေနောက်တစ်ခါဟိုအချိန်ရရှိမှုပေါ့နော်ကာလန်ရေလန်လေလန်နဲ့သွားတဲ့ခါကျတော့ဇာတိဥတုအပေါ်တဲ့မူတည်ပါတယ်ဇာတိဥတုကမပြီးလို့ရှိရင်သွားလို့မရဘူးအခုနောက်ဆိုနောက်တစ်ခါရတဲ့အချိန်ကန့်သက်ချက်နဲ့သွားချင်နေရများနေလို့ရှိရင်ဒါသူအခုလုံးသွားလို့ရမှာမဟုတ်ပါဘူးအခုသွားကျင်တဲ့အရေးကြီးတဲ့နေရာလေးတွေတော့ပူဇော်ပေးပြီးတော့တိုက်ဖို့ပြန်မှာဖြစ်
တယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့စည်းပြီးတဲ့ဒီ3လချော်4လအတွင်းမှာကော်မရှင်ဥက္ကဋ္ဌအနေနဲ့ဆိုရင်လည်းဒီအကြိမ်နဲ့ဆိုရင်ပေါ့နော်ဒါနှစ်ကြိမ်မြောက်ဒီရခိုင်ပြည်နယ်ကိုလာရောက်တာမျိုးဖြစ်တယ်။ဒီကြားထဲမှာလည်းဒီကော်မရှင်အဖွဲ့ဝင်တွေကရခိုင်ပြည်နယ်ကိုလာရောက်မှုတွေရှိတော့ပေါ့နော်သူတို့စုံစမ်းလေ့လာနေတဲ့အပိုင်းတွေနဲ့ပတ်သက်ပြီးတော့ဆရာတို့အစိုးရအဖွဲ့ထံပေါ့နော်ဒီအချက်အလက်ပဲဖြစ်ဖြစ်ဘာတွေများအခုအညီတောင်းခံမှုတွေများရှိလဲရှင့်
သူတို့အဖွဲ့ကြီးအကြံပေးတဲ့အဖွဲ့ပဲဖြစ်တယ်ဘာမှသူတို့အဆုံးဖြတ်ပေးမယ့်အဖွဲ့မဟုတ်ဘူးသူတို့အစိုးရအဖွဲ့ကိုလည်းအကူအညီတောင်းနေဆိုတော့အုပ်ချုပ်မှုကိစ္စလေးနဲ့ပတ်သက်လို့လောတာလေးပေါင်းဆက်ညီနိုင်ပေးဖို့ပဲအကူအညီတောင်းတာပါဒါကြောင့်သူတို့အလုပ်ကိစ္စနဲ့ပတ်သက်လို့သူတို့ရှိကိုအကူအညီတောင်းတာမရှိပါဘူးသူတို့ဘာသူတို့လှုပ်ချင်တဲ့လှုပ်ဖို့သူတို့ဘာသူတို့လွတ်လွတ်လပ်လပ်ပဲဆီမံပြီးတော့ဆောင်ရွက်သွားတာဖြစ်ပါတယ်
ကော်မရှင်ဥက္ကဋ္ဌရဲ့ဒီခီးစဉ်အတွင်းပေါ့နော်စစ်ထွေမျိုးမှာဆိုရင်လည်းဒေသခံတွေကပေါ့နော်ဒီကော်မရှင်ကိုကန့်ကွက်ဆန္ဒပြဖို့ရှိနေတယ်ဆိုတော့အသက်မျိုးတွေလည်းကြားနေရတယ်ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဘာတွေများသိထားပါလဲရှင်
ကျွန်တော်တို့စီတော့အခုချိန်ထိတော့ဆန္ဒပေါ်ထုတ်ဖို့နဲ့ပတ်သက်ပြီးတော့တရင်ရရှိရတာမရှိသေးပါဘူး။ဒါကြောင့်ဟိုလွတ်လွတ်လပ်လပ်ပါပဲ။ဒါတော့ဒီမိုကရေစီခက်ပဲ။ဆန္ဒပေါ်ထုတ်တယ်ဆိုတာတော့လွတ်လွတ်လပ်လပ်ဆောင်ရွက်ကြတာပါ
။ဆရာကြီးကလို့အချိန်ပေးပြီးဖြည့်ပေးရတော့ RF ရဲ့ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါကျေးဇူးပါ။